ရခိုင်ပြည်နယ်အတွင်းပြီးခဲ့တဲ့နှစ်ပိုင်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်ပဋိပက္ခတွေအတွင်းအိုးအိမ်ပဲဒုက္ခရောက်ခဲ့ကြတဲ့ရိုဟင်ဂျာခေါ်မွတ်စလင်လူနည်းစုတွေကိုပြန်လည်နေရာချထားရေးအတွက်လှုပ်ဆောင်စရာရှိတာတွေကိုမလုပ်ဘူးဆိုရင်မြန်မာနိုင်ငံဟာဘာသာရေးအရရေးရှိကွဲပြားမဲ့အန္တရာယ်ကြားရောက်မဲ့အခြေအနေရှိနေတယ်လို့ထိပ်တန်းလူခွင့်ရေးအဖွဲ့တစ်ဖွဲ့ကပြောလိုက်ပါတယ်။လက်တလောမြန်မာနိုင်ငံအတွင်းမွတ်စလင်စန့်ကျင်ရေးစိတ်တွေပြန့်နှံ့နေတဲ့အပေါ်မှာအထူးစိုးရိမ်မှုဖြစ်ရတယ်လို့လည်းဆိုပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါလားခင်ဗျာ။
ဟုတ်ကဲ့ပါပြီးခဲ့တဲ့နှစ်ကလူတွေရာနဲ့ချီတေချီတန်ရာရခဲ့ပြီးတော့တောင်းနဲ့ချီအိုးအိမ်မဲ့ဒုက္ခရောက်ခဲ့ရတဲ့အချမ်းဖတ်အထီးကုန်းတွေဖြစ်ပွားခဲ့ရာရခိုင်ပြည်နယ်အတွင်းမှာဒုက္ခတဲ့မွတ်စလင်လူနည်းစုတွေရဲ့အခြေအနေဟာစိုးရိမ်ပွဲရာဖြစ်ပြီးတော့ဒီလူတွေကိုပြန်လည်နေရာချထားရေးကိစ္စမြန်မာစုရအနေနဲ့အ мян ဆုံးဆောင်ရွက်ဖို့နိုင်ငံတကာလူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးတစ်ခုဖြစ်တဲ့ Human Rights Watch ကတောင်းဆိုလိုက်တာဖြစ်ပါတယ်စစ်တွေမျိုးကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ Human Rights Watch အဖွဲ့ကဒုက္ခသည်စခန်းတွေထဲမှာချူချူတက်တက်နေနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာခြံနဲ့လူမှုအတိုင်းဝိုင်းတစ်ခုလုံးနဲ့အဆက်ပြတ်ခံနေရတဲ့အခြေအနေမှာရောက်နေတဲ့အတွက်ဒီအပေါ်မှာအထူးစိုးရိမ်တဲ့အကြောင်းဒီ Human Rights Watch အဖွဲ့ရဲ့အာရှရေးရာတာဝန်ခံတဦးဖြစ်တဲ့ June Sister ကပြောပါတယ်
။ Well, first of all, our concerns are not only with Rohingya but with all Muslims in Burma. Right now the violence and hatredthat is being exhibited towards Muslims in Burma.
ပထမဆုံးကျွန်တော်တို့ရဲ့စိုးရိမ်မှုကရိုဟင်ဂျာဒုက္ခသည်တွေအတွက်တည်းမဟုတ်ပါဘူး။မြန်မာနိုင်ငံမှာရှိတဲ့မွတ်စလင်အားလုံးအတွက်စိုးရိမ်တာပါ။လက်တလောဒီမြန်မာနိုင်ငံမှာမွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေနဲ့မုန်တီးစိတ်တွေကနေရာအနှံ့မှာပြန့်နှံ့နေတာတွေ့ရပါတယ်။အထူးသဖြင့်ကတော့ဒီရခိုင်ပြည်နယ်ကရိုဟင်ဂျာတွေနဲ့ပတ်သက်လို့တော့ကျွန်တော်တို့စိတ်ပူတာကအဲ့ဒီမှာမွတ်စလင်တွေဟာတနည်းအားဖြင့်တဲမှာဘယ်ကူမှထွက်ခွာခွင့်မရဘဲဖြစ်နေရပါတယ်။ဒုက္ခသည်စခန်းဆိုရတဲ့အကျဉ်းစခန်းလိုနေရာမှာနေနေရတာဖြစ်ပါတယ်။စခန်းတဲကနေပြီးတော့ဘယ်ကူမှထွက်ခွာခွင့်မရပဲနဲ့သူတို့ကိုစောင့်ကြပ်နေတဲ့သူတွေကတနာညတာတလောက်ခွင့်ပြုတလောက်ပဲတွာလာခွင့်ရကြပါတယ်လူသားချင်းစာနာမှုအကူအညီတွေကလည်းအလုံးလောက်မရှိပါဘူးအခြေအနေတွေကအတော့ကိုစိုးရွားပါတယ
်ရခိုင်ပြည်နယ်အတွင်းပြည်ပခန့်တွေဖြစ်ပွားခဲ့တာလှပောင်းများစွာကြာလာခဲ့ပြီဖြစ်ပေမဲ့လည်းရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေဟာစိုးရိမ်ရဆဲအခြေအနေမှာဆက်ရှိနေဆဲဖြစ်တယ်လို့လည်း Human Rights Watch အဖွဲ့ကပြောပါတယ်မြန်မာအစိုးရအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဒီအတိုင်းလိလူရှုမှတ်ထားပဲသူတို့တွေလူမှုအတိုင်းဝိုင်းထဲမှာပြန်လည်ဝင်ဆက်နိုင်အောင်စီစဉ်ပေးဖို့လိုအပ်တယ်လို့လည်း June Sister ကပြောပါတယ
် Well, first of all the government of Burma needs to acknowledge and admit that there's a serious problem there's a humanitarian problemand there is a
ရေစုံဒီမှာအစိုးရအနေနဲ့ဒီကိစ္စကိုအရေးတကြီးကိုင်းတွေဖြေရှင်းဖို့လိုအပ်နေတယ်ဆိုတာကိုဝန်ခံဖို့လိုပါတယ်လူသားချင်းစာနာထောက်ထားမှုဆန်ရာပြဿနာတွေနဲ့အဲ့ဒီဒေသတစ်ဝိုက်မှာရိုဟင်ဂျာမုန်တိမှုတွေအများအပြားရှိနေတဲ့ပြဿနာတွေရှိနေပါတယ်ဒီလိုပြဿနာတွေရှိနေတယ်ဆိုတာကိုအစိုးရကလည်းဝန်ခံရပါမယ်တချို့အာဏာပိုင်တွေကဒီကိစ္စနဲ့ပတ်သက်ပြီးတော့ကြီးကြီးမားမားပြဿနာမဟုတ်ဘူးဆိုပြီးတော့ငင်းဆန်ပြောဆိုနေကြတာရှိပါတယ်နောက်ဒုတိယချက်အနေနဲ့ကဒုက္ခရောက်နေသူတွေကိုလူသားချင်းစာနာတဲ့အကူအညီပေးနေတဲ့သူတွေရဲ့လုံညုံရေးကိုအစိုးရကတာဝန်ယူရပါလိမ့်မယ်။လုံညုံစိတ်ချရတဲ့အခြေအနေတစ်ခုအောက်မှာဒီလူတွေအလုတ်လုတ်ကန်ခွင့်ရဖို့လိုပါတယ်
။အိုးအိမ်စွန့်ခွာထွက်ပြေးရတဲ့ရိုဟင်ဂျာတွေကိုပြန်ပြီးတော့နေရာချထားဖို့အစိုးရကပြက်ကွက်တာဟာလူမှုအဝင်ဝိုင်းတွေကနေသူတို့ကိုရေရှည်တီးခြားခွဲထုတ်ထားတော့မှလားဆိုတဲ့စိုးရိမ်စိတ်တွေပို့ပြီးတော့ကြီးထွားလာစေတယ်လို့လည်း Human Rights Watch အဖွဲ့ကပြောပါတယ်။မြန်မာအစိုးရအနေနဲ့ရေတိုရေရှည်စီမံကိန်းချပြီးရိုဟင်ဂျာဒုက္ခသည်တွေအရေးကိုကိုက်တွယ်ဆောင်ရွက်တင်တယ်လို့လည်း June Sister ကပြောပါတယ်။
A big step forward would be to allow the United Nations High Commissioner for Human Rights to open an office in Burma, a fully fledged office. They would be able to help with monitoring the situation.
ခိုင်မာတဲ့ခြေလှမ်းတရအနေနဲ့မြန်မာနိုင်ငံမှာကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့ရုံးခွဲတစ်ခုဖွင့်လှစ်ခွင့်ပြုဖို့လဲလိုပါတယ်။ဒီရုံးကနေပြီးတော့အခြေအနေတွေကိုကြီးကြပ်စောင့်ကြည့်နိုင်မှာဖြစ်ပါတယ်။လူမှုအတိုင်းအဝိုင်းအတွင်းအချင်းချင်းပြန်ပြီးတော့တင့်မြတ်အောင်ဒါမှမဟုတ်ဒုက္ခသည်တွေလူဖွဲ့စည်းတွေမှာပြန်ပြီးတော့ဝင်ရောက်နိုင်အောင်တင့်တဲ့လျှောက်ပတ်တဲ့အစီအစဉ်တွေကိုချမှတ်ဆောင်ရတာတွေလုပ်ရမှာပါရခိုင်လူမျိုးတွေအနေနဲ့လည်းရိုဟင်ဂျာတွေကိုနေချင်းညချင်းပြန်လည်လက်ခံပြီးတော့သူတို့ရဲ့အမုန်းတရားတွေနဲ့ဒေါသတွေကိုဖျောက်ပစ်နိုင်မှာတော့မဟုတ်ပါဘူးဆိုတော့ဒီကိစ္စကိုလက်ငင်းဖြေရှင်းမှုအပိုင်းမှာဥပဒေနဲ့လုံခြုံရေးစောင့်ကြပ်မှုတွေလူသလိုရေရှည်မှာတော့နိုင်ငံအရေးတွစ်ဆုံဆွေးနွေးမှုတွေလည်းရှိဖို့လိုအပ်ပါတယ
်အစိုးရအရာရှိတွေစစ်တပ်နဲ့ဒေါ်ဆန်းစုကြည်အပါအဝင်လွှတ်တော်အမတ်တွေအနေနဲ့လည်းလက်တလောမြန်မာနိုင်ငံမှာမွတ်စလင်စန့်ကျင်စိတ်တွေပြန့်နှံ့နေတာနဲ့ပတ်သက်လို့ပြည်ပခန့်ကြီးထွားမလာခင်မှာခုထက်ပိုပြီးတော့ထုတ်ဖော်ပြောဆိုဖို့အရေးကြီးတယ်လို့လည်း June Sister ကပြောသွားပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကမိထီလာခရိုင်မှာစခဲ့တဲ့ဘာသာရေးပြိပက္ခအသွင်စံဖတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်နောက်ဆက်တွဲအစံဖတ်မှုတွေဟာတခြားမြို့နယ်တွေအထိကိုပါပြန့်နှံ့ခဲ့တာရှိသလိုအခုခါရခိုင်ပြည်နယ်ဘက်မှာလည်းတင်းမာမှုတွေပြန်လည်ဖြစ်ပေါ်နေပြီး ရိုဟင်ဂျာစန့်ကျင်ရေးစိတ်တွေကြီးထွားအောင်လှုပ်ဆော်နေသူတွေရှိနေတဲ့အကြောင်းနဲ့အကြမ်းဖက်ပြစ်ပတ်ခါတွေပြန်ဖြစ်လာနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေကြီးထွားလာနေတဲ့အကြောင်းလန်ဒန်ခြေဆိုင်လူခွေရေးအဖွဲ့တစ်ခုဖြစ်တဲ့ဘာမာကမ်ပိန်း UK ကလည်းမနေ့ကအစိုးရကစားထုတ်ပြန်ပြောဆိုထားပါရဲ့ရှင်။